အစ္စလာမစ်ပူပေါင်းဆောင်ရွက်ရေးအဖွဲ့ရဲ့မြန်မာနိုင်ငံခီးစဉ်ကိုဆန့်ကျင်ကန့်ကွက်တဲ့အနေနဲ့ဒီကနေ့ရန်ကုန်မြို့မှာလူပေါင်း900ကျော်လောက်စုဝေးဆန္ဒပြခဲ့ကြပါတယ်။ဒီအကြောင်းအပြည့်စုံကိုတော့ VOA သတင်းတောက်ကိုစီတူနိုင်ကရန်ကုန်မြို့ကနေအခုလိုသတင်းပေးပို့ထားပါတယ
်။ ONC နိုင်ငံတကာအစ္စလာမစ်ပူပေါင်းဆောင်ရွက်ရေးအဖွဲ့ရဲ့တွင်ရမှုချုပ်Mr. Akman Laden Isanoglu ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ရဲ့လျက်ကြမြန်မာနိုင်ငံခီးစဉ်မစတင်ခင်ရန်ကုန်မြို့မှာအခုလိုဆန္ဒပြခဲ့ကြတာလည်းဖြစ်ပါတယ်။ ONC အနေနဲ့မြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းတွေမှာကူညီဆောင်ရွက်ပေးဖို့အတွက်ပြည်တွင်းကအခြေအနေတွေကိုလာရောက်လေ့လာခြင်းဖြစ်တယ်လို့ဆိုရပြောခွင့်ရပုဂ္ဂိုလ်ဦးရထွတ်ကသတင်းထုတ်ပြန်ထားပေမဲ့လည်း ONC အနေနဲ့လူသားချင်းစာနာထောက်ထားရေးလုပ်ငန်းတွေကိုအကြောင်းပြပြီးဘာသာရေးဆွတ်ဖတ်မှုတွေကိုလှုပ်လာမှာဆိုတဲ့အတွက်အခုလိုဆန္ဒပြရခြင်းဖြစ်တဲ့အကြောင်းဒီဆန္ဒပြပွဲကိုဥဆောင်ပြုလုပ်တဲ့ဆရာတော်ဦးပါမောက်ခါကမိန့်ကြားပါတယ်
။ရခိုင်ဒုက္ခတွေကိုခူးထုံးလုပ်ပြီးတော့မိမိဘာသာမိမိလူမျိုးပြန်ပေါင်းအောင်တည်တံ့အောင်အလုပ်လုပ်သွားတာမျိုးကိုဘုန်းကြီးတို့အနေနဲ့လုံးဝလက်မခံနိုင်ပါဘူး။တကယ်၍အမှန်တကယ်အတိုင်းလူကိုလူလိုမြင်တဲ့ထောက်ပံ့ခြင်းနဲ့ကူညီခြင်းနဲ့ဖော်လို့ရှိလို့ရှိရင်မြန်မာနိုင်ငံကဂျားဝင်းအဖွဲ့ဖီးတစ်ခုကိုထားပြီးတော့မှမျက်မျက်တရရခိုင်ရောကလာရောထောက်ပံ့မှာဒန်းတို့ကြီးရည်သူအခွင့်အရေးပေးပြီးတော့ထောက်ပံ့မယ်ဖြစ်ရင်ဘုန်းကြီးတို့လက်ခံပါလား
ONC အတွင်းမှုချုပ်ဦးဆောင်တဲ့ ONC အဖွဲ့ရဲ့ခီးစဉ်ဟာရခိုင်ပြည်နယ်ပြန်လည်ထူထောင်ရေးလုပ်ငန်းစဉ်တွေအတွက်အစိုးရအပါအဝင်အရက်ဖက်အဖွဲ့အစည်းတွေနဲ့တွေ့ဆုံသွားမှာဖြစ်တယ်လို့အစိုးရတာဝန်ရှိသူတွေကထုတ်ဖော်ပြောဆိုခဲ့တာပါဒါပေမဲ့ဆန္ဒပြသူတွေကတော့ ONC ရဲ့ခီးစဉ်ပေါ်အယုံကြည်မရှိတဲ့အကြောင်းဆန္ဒပြပွဲမှာပါဝင်သူကိုဝင်းခိုင်ကပြောပြပါတယ
် ONC ဆိုတဲ့58ကလုံးဝယူသားမှုမရှိပါဘူးအဲ့ဒါကြောင့်မလို့တက်မြန်မာပြည်ငြိမ်းချမ်းအောင်လို့ဒါတော့သူတို့ဝင်လာလုံးဝတော့ငင်းကြမှုရှိမှာမဟုတ်ပါဘူး။အဲကြောင့်မလို့တိကမြန်မာပြည်ငင်းကြအောင်လို့ပါ
။ ONC နေနဲ့လူသားချင်းစာနာမှုအကူအညီတွေပေးတဲ့အခါတန်းတူညီမျှမှုရှိတဲ့အကြောင်းဆန္ဒပြတန်ခါတစ်ပါးကလည်းအခုလိုမိန့်ပါတယ
်။ ONC ကိုဦးစင်းတို့နားလေတာက ONC ဆိုတာလူမျိုးမရွေးဘာသာမရွေးဒါသူတို့ကလူသားချင်းစာနာတဲ့တိစက်တဲ့နဲ့လုပ်ပေးနေတယ်။ဒါပေမဲ့ရခိုင်မှာသွေးခွေးပြီးတော့လုံနေတာတွေကိုတွေ့ရတယ်။အဲဒါကြောင့် OIC လာတာကိုဦးစင်းတို့မြန်မာနိုင်ငံတော်အတွက်အကျိုးမရှိဘူးလို့ဦးစင်းတို့ထင်တယ်အဲဒါကြောင့်လိုက်တာ
OIC ကိုစန့်ကျင်ကန့်ကွက်ကြတဲ့ဆန္ဒပြသူတွေဟာရွှေကုံဖျားအရှိဘမုတ်ကနေပြီးတော့စုလေစီတီတို့အထိလမ်းလျှောက်ဆန္ဒပြခဲ့တာဖြစ်ပါတယ်အဲဒီဆန္ဒပြပွဲမှာမြန်မာနိုင်ငံအရေး OIC ဝင်ရောက်မဆွတ်ဖက်ရေးနဲ့မြန်မာနိုင်ငံတွင်း OIC ရုံးဖွင့်လှစ်ခွင့်ကိုလုံးဝခွင့်မပြုနိုင်တဲ့အချက်တွေကိုအဓိကတောင်းဆိုဆန္ဒပြခဲ့ကြတာပါမြန်မာနိုင်ငံရဲ့ပြည်တွင်းကိုဝင်ရောက်ဆွတ်ဖက်သူဘယ်သူကမဆိုသူတို့အနေနဲ့ကန့်ကွက်ဆန္ဒပြသွားမှာဖြစ်တယ်လို့လည်းဆန္ဒပြပွဲကိုဦးဆောင်သူဆရာတော်ဦးပါမောက်ခါကမိန့်ကြားပါတယ
်မြန်မာပြည်ရဲ့ပြည်တွင်းရေးကိစ္စဘာသာရေးကိစ္စပဲဖြစ်ဖြစ်လူမှုရေးကိစ္စပဲဖြစ်ဖြစ်ပြည်ပနိုင်ငံများရဲ့ဖွတ်ဖက်မှုကိုဘုန်းကြီးတို့ကလုံးဝကန့်ကွက်သွားပါမယ်အဲဒီလိုဘာဖြစ်လို့ကန့်ကွက်ရသလဲဖော်လို့ရှိလို့ရှိရင်ဘုန်းကြီးတို့လူမျိုးပြောင်းမယ်ဘာသာပြောင်းမယ်တိုင်းပြည်ပြောင်းမယ်ဘာသာပြောင်းမှာလူမျိုးပြောင်းမှာတိုင်းပြည်ပြောင်းမှာကြောက်လို့မလို့ဘုန်းကြီးတို့ရဲ့မြန်မာပြည်မိသည့်နေရာမဖို့ OMV ရုံးဖောက်ခင်ကိုလည်းလုံးဝခွင့်ပြုမှာမဟုတ်ဘူးမိမိတို့ရဲ့လူမျိုးတွေကိုရှစ်ဖက်နဲ့ဥပဒေအရကိုလည်းဘုန်းကြီးတို့ကရှစ်ဖက်နဲ့ဥပဒေကိုလည်းကာကွယ်ပေးသွားရမယ်သူတို့လူမျိုးတွေကိုအဖင်ပြေးခြင်းနဲ့ဖို့လို့ရှိရင် OMV 58နိုင်ငံကနေပြီးတော့ခွဲဝေပြီးတော့ယူသွားကြပါခေါ်သွားကြပါလို့ဘုန်းကြီးတို့ကပြောခြင်းနဲ
့ ONC ကိုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲကိုရန်ကုန်မြို့လယ်မှာပြုလုပ်နေတဲ့ချိန်ထဲမှာပဲရန်ကုန်အင်းစိန်ဘက်နဲ့ရခိုင်ပြည်နယ်အတွင်းကနေရာတချို့မှာလည်းဒီကနေ့ပြုလုပ်ခဲ့ကြတယ်လို့သိရပါတယ်။လာမယ့်ဗုဒ္ဓဟူးနေ့မှာမြန်မာနိုင်ငံကိုရောက်ရှိမဲ့ ONC နိုင်ငံတကာအစ္စလာမစ်ပူးပေါင်းဆောင်ရွက်အဖွဲ့ဟာမြန်မာအစိုးရတာဝန်ရှိသူတွေနဲ့နေပြည်တော်မှာတွားရောက်တွေ့ဆုံမှာဖြစ်ပြီး NLD ပါတီဥက္ကဋ္ဌလည်းဖြစ်လွတ်တော်အမတ်လည်းဖြစ်တဲ့ဒေါ်ဆန်းစုကြည်နဲ့လည်းတွေ့ဆုံသွားဖို့ရှိပါတယ်။